မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းနိုင်ငံတော်ခရီးယံဘာသာဝင်တွေရင်ဆိုင်နေရတဲ့အခြေအနေတွေတင်းတိထက်တနည်းပိုဆိုးလာနေတဲ့ဘင်းစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်လုပ်ရတွေကစစ်ရာဇဝတ်မှုလူသားမျိုးနွယ်စုပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုမြောက်နေတဲ့အတွက်အမေရိကန်အစိုးရအနေနဲ့ကုတက်ပိုးပြီးတိတိယောက်ယောက်အရေးယူပေးဖို့မေရီလန်းချင်းတိုင်းရင်းသားများအဖွဲ့ CAM ကအစိုးရကန်စာတစ်တစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဝါရှင်တန် DC အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIP မှာကြာတာပရင်းကကျင်းပခဲ့တဲ့ CAM ရဲ့အစိုးရကန်စာထုတ်ပြန်ပွဲကိုအွန်လိုင်းကတက်ရောက်ခဲ့တဲ့ကိုညံဝဲအောင်ကအပြည့်အစုံကိုဆက်ပြီးပြောပြပေးမှာပါ။
မြန်မာနိုင်ငံတွင်ချင်းပြည်နယ်နဲ့အခြားတိုင်းဒေသတွေကခရစ်ယာန်ဘာသာဝင်တွေအပေါ်စစ်တပ်ကကျူးလွန်တဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မေရီလန်းချင်းတိုင်းဒေသများအဖွဲ့ CAM ကလက်ရှိစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနှစ်စဉ်အစီရင်ခံစာထုတ်ပြန်လာခဲ့တာအခုဆို3ချိန်ရှိလာပါပြီ။ The worsening situation of Christians across Burma စစ်အာဏာသိမ်းပြီးနှစ်နှစ်အကြာမြန်မာနိုင်ငံတွင်ခရစ်ယာန်ဘာသာဝင်တွေအတွက်ပုံမှန်ဆိုးရွားလာတဲ့အခြေအနေခေါင်းစဉ်နဲ့အစီရင်ခံစာအသစ်ကို CAM အဖွဲ့ကကြာတာပတိနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။2021ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်အခုချိန်ထိပြည်တွင်းကခရစ်ယာန်ဘာသာဝင်တွေကိုဖိနှိပ်စော်ကားအကြမ်းဖက်တဲ့လုပ်ရက်တွေကတစ်နှစ်ထက်တစ်နှစ်ပိုပိုဆိုးလာတယ်လို့ CAM အဖွဲ့ရဲ့စီမံခန့်ခွဲမှုဒါရိုက်တာဦးစိုးသုံးမုံကပြောသွားပါတယ
်။ The Assumption Church, the Catholic Church, 129-year-old Catholic Church is what Bandung and
တဒန်129နှစ်ရှိပြီထင်ရှားတဲ့ Assumption Church ဖြစ်ရတဲ့ကိုစစ်တပ်ကဒီနေ့အစပိုင်းမှာပဲမီးရှို့ဖျက်ဆီးဖြိုချခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာဆိုရင်လည်းသခိုင်းမုံလိုက်ပါကခရစ်ယာန်ဘုရားကျောင်းတစ်ခုစာသင်ကျောင်းနဲ့ယာကျော်တဲ့လူနေအိမ်ကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပါတယ်။အဲ့ဒီလိုပဲ Johnson Memorial နှစ်ချင်းခရစ်ယာန်ဘုရားကျောင်းကိုမီးရှို့ဖြိုချခဲ့တယ်လို့စစ်တပ်ကမီးရှို့ခဲ့တဲ့ထန်တလန်မြို့ကအကြီးဆုံးခရစ်ယာန်ဘုရားကျောင်းနေရာမှာအခုတော့စစ်ကောင်စီတပ်တွေဝင်ရောက်တက်ဆွဲနေပါတယ်။ချင်းပြည်နယ်ထဲမှာတင်းအောင်ဆရာတူအသက်ခံရပြီးလက်ထက်လက်စွပ်ကိုယူဖို့သူ့လက်ချောင်းကိုစစ်သားတွေကဖျက်ယူသွားတာမျိုးအထိဆိုးရွားခဲ့ပါတယ
်။ CAM အဖွဲ့အစည်းအဝေးခံစားထုတ်ပြန်ပွဲမှာအမေရိကန်ရောက်ကချင်နှစ်ချင်းခရစ်ယာန် KBC အသင်းအထွေထွေအတွင်းမှုချုပ်တိတ်ကတော်ရတင်းအောင်ဆရာအားလီလည်းတက်ရောက်ပြီးကချင်ပြည်နယ်မှာထင်ရှားတဲ့ခရစ်ယာန်ဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆန်ဆွန်ကိုစစ်ကောင်စီကထောင်ဒဏ်6နှစ်ချလိုက်တဲ့ကိစ္စအပါအဝင်ခရီးယံဘာသာဝင်ကချင်တိုင်းသားတွေအကြမ်းဖက်ဖိနှိပ်ခံရတဲ့ကိစ္စတွေကိုပြောသွားပါတယ်။ကြားပြည်နယ်တွင်ခရီးယံဘာသာရေးကြောင်းနေဘုံကျဲခံရတဲ့ဖြစ်ရပ်တွေကိုပြောသွားပြီးစစ်ကောင်စီကခရီးယံဘာသာဝင်တွေကိုရည်ရွယ်ချက်နဲ့နှိကွနေတယ်လို့ဆိုပါတယ်။တကယ်တော့လက်ရှိစစ်ကောင်စီကသူတို့အာဏာတည်မြဲရေးနဲ့ကိုကျိုးစည်းဘဝအတွက်လုပ်နေခြင်းသာဖြစ်တယ်လို့ဒီပွဲမှာတက်ရောက်တဲ့ NUG အစိုးရဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးကထောက်ပြသွားပါတယ
်။ Problem in our countryIt's not only about the religion or the race or the ethnicity.
ကမ်းပြည်မှာလက်ရှိကြုံနေရတာကဘာသာရေး၊တိုင်းရင်းသားအရေး၊လူမျိုးရေးဆိုတာထက်တိုင်းပြည်ကိုထိန်းချုပ်ပြီးသူတို့ရေရှည်အာဏာတည်မြဲရေးအတွက်ရည်ရွယ်ချက်ရှိရှိနဲ့စစ်တပ်ကနေရာတိုင်းကိုတိုက်ခိုက်ဖိနှိပ်နေတာပါ။ခရီးယန်ဘာသာဝင်တွေတာမကဗုဒ္ဓဘာသာနဲ့အခြားဘာသာဝင်တွေလည်းအဲ့ဒါမျိုးခံနေရပါတယ်။ဆရာနာရှင်တွေရှိနေသည့်ဒီပြဿနာတွေဆက်ရှိနေမှာပါ။ဒါကြောင့် NUG အစိုးရအနေနဲ့ဘာသာပေါင်းစုံတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံနဲ့လက်တွဲပြီးဆရာနာရှင်စနစ်ခြုံငင်းရေးစူးစမ်းဆောင်ရွက်နေပါတယ
် USIB မှာကျင်းပတဲ့မေရီလန်းချင်းတိုင်းသားများအဖွဲ့ရဲ့အစည်းအဝေးခံစားထုတ်ပြန်ပွဲမှာအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်ချင်းမကွေးစကိုင်းဒေသကပြည်သူတွေအိန္ဒိယမြန်မာနယ်စပ်ကိုတိမ်းရှောင်ထွက်ပြေးရပေမဲ့အခုချိန်ထိလုံလောက်တဲ့အကူအညီမရသေးတာတွေ့ရကြောင်းAmerican Ngin Ngin Institute USIP အဖွဲ့အကြီးတန်းအကြံပေးပုဂ္ဂိုလ် Priscilla Clapp ကလည်းဆွေးနွေးသွားပါတယ
် Understanding that we don't have free access to the area. The Indian government has not been helpful.
Indian Nesat data အကြောင်းပြောရင်ဒီ data ကကျွန်မတို့လွတ်လပ်စွာဝင်ထွက်သွားလာခွင့်မရှိပါဘူး။အခုချိန်ထိလည်းအိန္ဒိယအစိုးရကဘာအကူအညီမှမရပါဘူး။ Of course, Nagaland. Mizoram, Nagaland,မနီပူပြည်နယ်ဆက်တဲ့ဒီပြည်နယ်တွေကဒေသခံတွေကပဲထပ်ပြေးလာတဲ့ဒုက္ခတွေကိုကူညီပြီးစောင့်ရှောက်ပေးနေပါတယ်။ဒါပေမဲ့လုံလောက်မှုမရှိပါဘူး။ဒီလိုအခြေအနေတွေကြောင့်နိုင်ငံတကာ NGO အဖွဲ့တွေတောရောက်ကူညီနိုင်အောင်အိန္ဒိယအစိုးရကသဘောထားပြောပြပြောင်းပြောင်းနဲ့ခွင့်ပြုတတ်ပါတယ်။ဒီအတွက်ကျွန်မတို့အိန္ဒိယနဲ့စကားပြောနေပါတယ
်။မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုနိုင်ငံတကာကအထူးသဖြင့်အမေရိကန်အစိုးရကလက်ရှိတဲ့ပို့တဲ့ရ ရေးယူတာမြင့်မှုတွေလုပ်ဖို့လုံနေပြီလို့အမေရိကန်နိုင်ငံခရီးရန်သင်းတော်များအဖွဲ့ထွေထွေတွင်မှဒေါက်တာဂျက်ဖူကတိုက်တွန်းတောင်းဆိုလိုက်ပါတယ
် Every day we hear of new atrocities occurring. We ask the Biden administration and all those who have influence
မြန်မာနိုင်ငံတွင်မှနေစဉ်ဆိုသလိုစစ်ကောင်စီတပ်တွေရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရတွေကိုကျွန်တော်တို့ရှားနေရပါတယ်ကျွန်တော်တို့တောင်းဆိုချင်တာကတော့မြန်မာပြည်တွင်းဖြစ်ရတွေကိုစိတ်ရာဆွေးမှုလူသားတို့ပေါ်ကျူးလွန်တဲ့ရာဆွေးမှုတွေအဖြစ်ဂျိုးပိုင်တင်အစိုးရအနေနဲ့တတ်မှတ်ပေးဖို့ရယ်ထိရောက်တဲ့အရေးယူမှုတွေချမှတ်လှုပ်ဆောင်ပေးဖို့ဖြစ်ပါတယ်အဲဒီလိုမလုပ်ရင်ကျူးလွန်သူတွေကအပြစ်ကကင်းလွတ်ခွင့်ရနိုင်မှာဖြစ်ပြီးနောက်မှလည်းဒီလိုရက်စက်တဲ့ပြည်နိုင်မှုတွေကိုဆက်လက်ကျူးလွန်နေကြမှာဖြစ်ပါတယ
်ဝါရှင်တန် DC USIP မှာကျင်းပတဲ့ချင်း CM အဖွဲ့ရဲ့အစီရင်ခံစာတဲ့ထုတ်ပြန်ပွဲကိုလူကိုယ်တိုင်ရောအွန်လိုင်းကပါလူ60ဝန်းကျင်တက်ရောက်ခဲ့တာတွေ့ရပါတယ်ခင်ဗျာ